မလာစကွန်နီဘုဒူးနေတော့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကတိန်ညိုစစ်ဘေးရှောင်ဒုက္ခသည်စခန်းမှာမိထွန်းထားတဲ့ဖျောင်းနိုင်လက်ကြရာကနေစတင်လောင်ခဲ့တဲ့မိဘေးကြောင့်အင်ဂျီ6ယောက်မိလောင်ကျွမ်းသွားပါတယ်။မင်းညာ၈နှစ်ကျော်လောက်မှာတိန်ညိုဒုက္ခသည်စခန်းမိလောင်ကျွမ်းမှုကြောင့်လူခုနှစ်ဦးထိခိုက်ဒဏ်ရာရပြီးတချို့ကိုဆေးရုံတင်ထားရတယ်လို့စစ်ဘေးရှောင်စခန်းကူညီပေးသူတွ ဒီမိသားစုတွေနေတွေရဲ့ဟိုပါဘောနော်သုံးပုံနှစ်ပုံကျွန်တော်ကတော့လောက်ပါတာပေါ့နော်အဲဒီနေ့မနေ့ကျွန်တော်အခုဒီပြညိုရောက်ပြီးတော့မှဆင်းနေရေးခါမှာတော့အလုံးရှောင်းရနဲ့60ပုံဆောင်ပေါ့နော်ဒီအခင်အခင်းတွေပေါ့ရှောင်းရှောင်းပုံအခင်းလောက်တော့ရှိပါလေကြာအဲနောက်အဆောင်နေရာကျွန်တော်တို့ကျင်းနေခဲ့တာပေါ့နော်အဲနောက်ဒီအသေးစားနေရာရှိတဲ့သူကတော့ခွန်မြူတော့ရှိပါလေကြာအဲလောလောဆယ်မှာဒီမိအောင်တ เนาะ
အခုမီးလောင်ကျွမ်းတဲ့တိမ်ညိုဒုက္ခသည်စခန်းဟာရခိုင်လက်နက်ကင်ဖွဲ့အေအေနဲ့တက်မတော်ကြာနှစ်နှစ်နီးပါးကြာတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းကနေရက်စွန့်ခွာထွက်ပြေးကြရတဲ့စစ်ဘေးဒုက္ခသည်တွေခိုလုံနေထိုင်နေတာပါ။နေရာထိုင်ခင်းအုတ်ခွက်ပကံအစားတောင်းနဲ့အဝတ်အစားတွေပါမကြံမီးလောင်ကုန်တာကြောင့်ထောင်နဲ့ချီတဲ့မိဘတင်ဒုက္ခသည်တွေအတွက်စားဝတ်နေရေးနဲ့နေရအဆောက်အဦတွေအခက်ကြုံနေတယ်လို့စစ်ဘေးရှောင်ကူညီပေးနေတဲ့ရွှေရောင်မြတ်တာဖောင်ဒေးရှင်းတာဝန်ခံကိုတာဂီလင်းကပြောပါတယ်
။အော်ဖလေးကဖျောင်းနိုင်ပြီးထွန်းလာမှာအာဖျောင်းနိုင်နဲ့ပြည့်လင်းပြီးတော့အဲ့လိုဟိုစားလောင်တာပါအဲ့ဒါစားလောင်တာ။ခုလောလောဆယ်မှာကဟိုအခက်ကျဲကတော့ပစ္စည်းတွေကတော့ပစ္စည်းကတော့ဘာမှမရလိုက်ဘူးပေါ့။စားဝတ်နေရေးအကုန်လုံးလိုတာပေါ့။အဆောက်အဦတွေရောအခက်ကျဲတွေရောဟိုအစားအသောက်တွေရောအင်ဂျီက685ခုအကုန်လုံးလောင်သွားတာဆို683ခုလောလောဆယ်ကတော့အကုန်လုံးပြောင်းပုံဖြစ်သွားတာပဲလေမိရမိရမိရဘာမှမရလိုက်ဘူးပေါ့အဲ့လိုဖြစ်သွားလောင်သွားတဲ့683ဆောင်ထဲမှာမှလူကြီးကစုစုပေါင်း1565
တိန်ညိုစစ်ဘေးရှောင်စခန်းမှာဒုက္ခသည်3000ကျော်နေထိုင်ပြီးအခုလူဦးရေ2500ကျော်မိဘတင်ခဲ့ရတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြောင့်တိန်းဆောင်နေကြရတဲ့ဒုက္ခသည်တွေအရင်ကတည်းကစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေကြရပြီးဖြစ်တာကြောင့်အခုလိုမိဘတင်တဲ့အခါမှာပို့ပြီးတော့အခက်တွေ့လာရတာပါမိဘတင်ဒုက္ခသည်တွေဟာစားနပ်ရိက္ခာအခက်ခဲနဲ့ရင်ဆိုင်နေကြရသလိုနေရာထိုင်ခြင်းဆောင်အဝတ်အစားအမျိုးသမီးနဲ့ကလေးအသုံးဆောင်ပစ္စည်းတွေလည်းအကူအညီလိုအပ်နေပါတယ်ရှင်